အခုလိုဒေါင်ဆန်းစုကြည်ကို Johannesburg တက္ကသိုလ်ကဂုံးလူဆောင်ပါရဂူဘွဲ့ချိန်မြင့်လိုက်တဲ့တရင်ကိုတောင်အာဖရိကပြည်သူတွေတော်တော်များများသိနေကြပြီလားခင်ဗျာ
သိမှာပါအခုဒီနေ့ညနေမှာမီဒီယာမှာပါလာတယ်ပြောတယ်လေအဲ့တော့များသောအားဖြင့်တော့ဒီနေ့မီဒီယာနင်းပြပြီဆိုရင်ကျွန်တော်သိတယ်အကုန်သိကြမှာပါပါသောဒီရေဒီယိုတွေမှာလည်းဒီနေ့ညနေလွှင့်သွားပြီလို့ကျွန်တော်ကြားတယ်လေ
ဒီတက္ကသိုလ်အကြောင်းလည်းနည်းနည်းပြပြပါလားခင်ဗျာ
ဒီတောင်ကြီးကအတိုင်းတာနေနဲ့အရောဒီ Johannesburg တက္ကသိုလ်ဆိုတာလူတိုင်းသိတဲ့အနေအထားရှိပါတယ်ဘာလို့လဲဆိုတော့ဒီအထက်တန်းပညာရေးအခန်းကဏ္ဍမှာကြည့်မယ်ဆိုရင်သူတေသနနဲ့ပညာထူးချွန်ပေါင်းမြောက်မှုများမှာအမြင့်မားဆုံးတက္ကသိုလ်တစ်ခုလည်းဖြစ်တယ
်အရင်တော့ဆိုရင်တောင်အာဖရိကအစိုးရဟာတရုတ်တို့ရုရှားတို့လိုပဲကုလသမဂ္ဂမှာဆိုရင်မြန်မာအစိုးရအဆက်ဆက်ကိုအမြဲတမ်းအကာအကွယ်ပေးခဲ့တယ်ဗောလေအခုရောသမရဂျက်ကော့ဇူမာလက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တောင်အာဖရိကအစိုးရရဲ့မူဝါဒတွေတစုံတရာပြောင်းလဲလာတာတွေ့ရပါလားခင်ဗျာ
တောင်အာဖရိကအစိုးရရဲ့အယူအဆသဘောထားပြောင်းလဲလာတာကိုတော့ကျွန်တော်တို့တင်းတင်းကြားကြားမြင်လို့ရပါတယ်အတိုင်းတာကတော့ဘလောက်ထိသွားမယ်ဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါသို့တော့ပြောင်းလဲလာတာကိုကြည့်မယ်ဆိုရင်ဥပမာအားဖြင့်ပေါ့နော်2009ခုနှစ်ကကုလသမဂ္ဂမှာကန့်ကွက်ပြီးတဲ့နောက်ပိုင်းမှာပညာရှင်တွေကဒီအောက်ခြေဒီမိုကရေစီလှုပ်ရှားတဲ့လူတွေကတော့သူတို့အစိုးရကိုသူတို့အများကြီးဝေဖန်တာတွေကျွန်တော်တို့တွေ့လာရပါတယ်။နောက်ပိုင်းမှာတော့ဥပမာမနစ်ကဒီကန်ဒီပြည်ပဆိုင်ရာငင်းငင်းစုပေးတဲ့ပွဲမှာသူတို့ရှိရာဝင်ကြီးလာတက်တယ်။သူတို့သဘောထားပြောင်းလဲလာတယ်ဆိုတာကိုသူတို့တရင်ဝင်ပြကျင်တဲ့သဘောပါပဲ။အခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီမနစ်ကကုလသမဂ္ဂဒီ General Assembly မှာပေါ့နော်ဒီမြန်မာပြည်အရေးနဲ့ပတ်သက်လို့အရင်တော့ကန့်ကွက်တာတို့ကြားနေတာတို့ကနေပြီးတော့ထောက်ခံလာတာကိုတွေ့ရတယ်။နောက်ဒီမြန်မာနိုင်ငံဆိုင်ရာတောင်အာဖရိကတာမမစ္စတာဒေါက်ကလပ်စ်ကစ်ဆင်ဟာဆိုလို့ရှိရင်ဒေါက်ဆန်စစ်ကြီးလွတ်လာပြီးပြီးချင်းမှာသူ့ကိုသွားတွေ့တယ်။ပြီးခဲ့တဲ့တပတ်ကျော်ကတခါသွားတွေ့ပြီးတော့ဆွေးနွေးတာတွေလုပ်လာတာကိုတွေ့လာပါတယ
်မြန်မာနိုင်ငံရေးဒီမိုကရေစီရေးကိုနိုင်ငံတကာရဲ့ထောက်ခံအားပေးမှုပါဗောလေတောင်အာဖရိကရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးပါတယ်လို့ဆရာတို့ယူဆပါလဲခင်ဗျာ
ဒီတောင်အာဖရိကကပထဝီအနေထားရတော့နော်မြန်မာပြည်နဲ့အလံဝေးတယ်ဆိုတာကအထူးပြောဖို့လည်းမလိုပါဘူးသို့တော်လည်းအခုလိုတောင်အာဖရိကလိုဟုတ်လားတော်လိုင်းကြီးအစင်လာရှိတဲ့နိုင်ငံစိတ်သက်ပိုင်းဆိုင်ရာမြန်မာတဲ့နိုင်ငံတစ်ခုနောက်တစ်ခုကတောင်အာဖရိကနိုင်ငံကဒီအာဖရိကတိုက်ကြီးတစ်ခုလုံးမှာထိတ်ဆုံးကဥဆောင်နေတဲ့နိုင်ငံတစ်ခုလည်းဖြစ်တဲ့အတွက်တောင်အာဖရိကကထောက်ခံလိုက်တာဟာဒီအာဖရိကတိုက်ခုကိုစားပြုလာတဲ့သဘောလည်းရှိပါတယ်
တောင်အာဖရိကတက္ကသိုလ်ကြီးတွေကတောင်ဆက်စုကြီးကိုဂုံလူဆောင်ပါရဂူဘွဲ့ချိမင်တာတုံ့ညင်ရှိသွားပြီပေါ့လေဒီလိုစုတွေချိမင်တဲ့အတွက်ပေါ့နော်အစိုးရရဲ့မူဝါဒကိုဖြစ်စေပြည်သူတွေရဲ့အသိဉာဏ်ကိုဖြစ်စေဘယ်လိုတွေများတက်ရောက်မှုရှိနိုင်မလဲခင်ဗျာ
တက္ကသိုလ်ကြီးတွေနဲ့ဂုံတိတ်ခါရှိတဲ့အဖွဲ့အစည်းတွေပေါ့ဥပမာမဟာသမဂန္ဒီအဖွဲ့အစည်းဒီလိုတွေကပေးလာတဲ့အတွက်ကြောင့်ဒါပြည်သူလူထုကဒေါအောင်ဆန်းစုကြည်ကိုပို့ပြီးသိလာတယ်ပို့ပြီးလေးစားတမှုရှိလာတာကိုကျွန်တော်တို့တွေ့ရတယ်ခုဒီသမရဇူမာလက်ထက်မှာအပြောင်းအလဲတွေဖြစ်လာတယ်ဆိုတာကတက္ကသိုလ်ရဲ့အခန်းကဏ္ဍနော်အောက်ခြေပြည်သူလူထုရဲ့ပါဝင်ပတ်သက်မှုနိုင်ငံရေးပါတီအဖွဲ့အစည်းတွေရဲ့တွန်းအားပေးမှုဒါတွေပေါ်မှာမူတည်ပြီးတော့ပြောင်းလာတာလို့သုံးသပ်လို့ရပါတယ်ခင်ဗျာ
ဒေါက်တာသိန်းဝင်းကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ